င်္ဂါညနေခင်းမှာဆင်အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ကနေဗီယိုအမေရိကန်တန်ကနေ2019ခုနှစ်အောက်တိုဘာ10ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိအိုင်လိုမီတာ19.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာ။ဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရဲနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့စစ်စင်ရေးတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန်ရေးကောင်စီမှဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်။နျူကလ িয়ার ရေးဆွေးနွေးမှုတွေနဲ့ပတ်သက်လို့စစ်ရှေ့ထိခိုက်နိုင်စွမ်းရောပါလာနေပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားကသတိပေးပြောဆိုလိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသခံသတင်းတွေကိုတော့မဆုမျက်မှောင်နဲ့သူကြီးညာပြီးတော့မှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရခိုင်ပြည်နယ်ရသေးအောင်မြို့နယ်မှာမြန်မာရေးတပ်တင်မော်တစီကိုရခိုင်လက်နက်ကိုင်အေအဖွဲ့ကဒီကနေ့မနက်မှာပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။
အဲ့မှာဟိုကန်ကူးရင်ပေါ့နော်ကန်ကူးရင်ကကျွန်တော်တို့အဲ့ဒီဟိုမင်းကြီးရဲ့အတိုင်းပေါ့မသွားလာတော့ဒီဟောပေါ့သွားတဲ့အခါကိုအေးရဘေးရနေတန်းပြတာအဲ့ဒီကောင်းလာနာအာပီဂျီနဲ့နှမ်းပြတာပါ
နောက်ပိုင်းတိုင်းစစ်ဌာနချုပ်တက်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောကိုပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်ငင်းငယ်ရေးဆွေးနွေးပွဲတွေပြန်စနိုင်ဖို့ဆွေးနွေးမယ် NC လက်မှတ်ထိုးထားတဲ့လက်နက်ကိုင်ဖွဲ့တွေရဲ့အစည်းအဝေးကိုဒီနေ့စတင်လိုက်တဲ့အကြောင်းတခါလေကျုံလူသတ်မှုနဲ့တည်ထောင်ပေးခံထားတဲ့ဒီမှာလူငယ်နှစ်ဦးကိစ္စကိုထိုင်းပြည်ကပြည်ထောင်ရှော့ပေါ်ပေးနိုင်အောင်သနာခံစာတင်မှုမြန်မာတမ်မတ်နဲ့ထိုင်းရှိနေကောင်စီတို့တွေ့ဆုံခဲ့တဲ့အကြောင်းပါဝင်စီးရီးယားနိုင်ငံမြောက်ပိုင်းကရွာတွေကိုတူရကီနဲ့စီးရီးယားပြည်သူစစ်တွေတိုက်ခိုက်ခဲ့တဲ့အကြောင်းဆရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မလို့ကချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့ထိုးစစ်တွေကအကန့်အသတ်နဲ့တာဝန်ခံမှုရှိတဲ့အကြမ်းဖက်ဝါဒတိုက်ဖြစ်ရည်မှန်းချက်နဲ့အညီဖြစ်ဖို့ကုလသမဂ္ဂလူညွန်ရေးကောင်စီမှဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်။ထိုးစစ်ဆင်တက်ခဲ့ခံရတဲ့ကတ်တပ်ဖွဲ့တွေကတော့လူမျိုးတွန်းအောင်ရှင်းလင်းခံရမယ့်ဖြစ်ကနေကဲ့တင်မှုအကူအညီတောင်းခံထားတာပါ။တူကီဆိုရကအကြမ်းဖက်သမားတွေဖြစ်သတ်မှတ်ထားတဲ့ကတ်တပ်ဖွဲ့တွေပေါ်အချင်းယူပြင်ဆင်ထားတဲ့စစ်ဆင်ရေးတွေကိုတော့မနေ့တုန်းကပဲတူကီစစ်တပ်ကစတင်လိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံအများစုကတော့ကတ်တပ်ဖွဲ့တွေက IS ဆွေးရောက်တွေကိုချိန်မွရမှာအဓိကမှာအမိတ်ဖြစ်နေလက်ခံထားကြတာပါ။တူကီစစ်တပ်ရဲ့စစ်ဆင်ရေးကိုတော့လေကြောင်းထိုးစစ်တွေနဲ့စတင်ခဲ့ပြီးနောက်ပိုင်းမှာတော့ချီလင်တပ်ဖွဲ့တွေကိုစီလုခဲ့ပါတယ်တူရကီကာဝေးဝန်ကြီးဌာနကတော့စစ်စင်ရေးတွေကိုအောင်မြင်မြင်ဆက်လက်ဆင်နွှဲနေတဲ့အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပေမဲ့အသေးစိတ်ကိုတော့မပြောပါဘူးတူရကီသမ္မတရစ်ချစ်တိုင်ရဲ့အာရဝန်ကတော့အချမ်းပြတ်သမား109ယောက်တည်ဆုံကြောင်းဒီနေ့ပဲကတ်တပ်ဖွဲ့တွေကိုရင်းညွှန်းပြီးပြောဆိုသွားခဲ့ပါတယ်ကတ်တပ်ဖွဲ့ဦးဆောင်တဲ့စီရီးယားဒီမိုကရက်တစ်တပ်ဖွဲ့ကတော့တဲဟာလဖ်ဒေသမှာတူရကီတပ်တွေရဲ့ထိုးစစ်တွေနဲ့ရင်ဆိုင်နေရပြီးရက်စ်အန်အိတ်ဒေသတောင်ပိုင်းမှာတော့ IS အစိုးရအုပ်စုကအဖွဲ့တစ်ဖွဲ့နဲ့တက်ခတ်နေရတယ်ဆိုပြီးပြောဆိုထားပါတယ်ကုလသမဂ္ဂလူညွန်ရေးကောင်စီဆွေးနွေးပွဲမတိုင်ခင်မှာပဲတူကီသံမတ်ကြီးကလူညွန်ရေးကောင်စီကိုပြဖို့တဲ့စာထဲမှာတော့စစ်စင်ရေးတွေဟာအကျဉ်းဖက်သမားတွေနဲ့ခေါအောင်ရနေရပြီးခြေကုပ်ယူတဲ့စခန်းတွေလက်နက်တွေမော်တော်ယာဉ်တွေနဲ့ပစ္စည်းကိရိယာတွေကိုသာပြစ်မှတ်ထားမှဖြစ်တဲ့အကြောင်းပြောဆိုထားတယ်လို့ရိုက်တာသတင်းတစ်ပုဒ်ကဖော်ပြထားပါတယ်
ဂျူလိုင်လတုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဖုန်းဆက်သွယ်စကားပြောမှုအတွင်းမှာအကြကြိုင်တောင်းဆိုတာမျိုးမရှိခဲ့ဘူးလို့ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီကဒီကနေ့ပြောကြားလိုက်ပါတယ်ယူကရိန်းကိုအမေရိကန်ကပေးမဲ့စည်ရေးထောက်ပံ့မှုဒေါ်လာတန်းရာချီကိုမပေးသေးဘဲဆိုင်းထားတယ်ဆိုတာသူတို့နှစ်ယောက်ဖုန်းပြောစဉ်အချင်းကသူမသိခဲ့ဘူးလို့လည်းသမ္မတဇလန်စကီကသတင်းတောက်တွေကိုပြောပါတယ်သူတို့နှစ်ယောက်ဖုန်းပြောစဉ်အတွင်းမှာသမ္မတထရမ့်ကဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့သားအပေါ်စုံစမ်းဖို့ယူကရိန်းသမ္မတကိုတောင်းဆိုခဲ့မှုကြောင့်သမ္မတထရမ့်အပေါ်တရားစွဲဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းနေကြတာပါဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာနိုင်ခြင်းရှိတဲ့ဂျိုးဘိုင်ဒန်တို့သားဖအပေါ်ယူကရိန်းအစိုးရကစုံစမ်းဖို့ဖိအားပေးတဲ့အနေနဲ့သမ္မတထရမ့်ကစစ်ရေးအကူအညီတွေကိုမပေးသေးပဲအဲ့ဒီအချိန်ကဆိုင်းထားခဲ့တာလို့ဒီမိုကရက်အမတ်တွေကသမ္မတထရမ့်ကိုစွပ်စွဲနေပါတယ်သမ္မတထရမ့်ကတော့ယူကရိန်းမှာအာဂတိလိုက်စားမှုတိုက်ဖျက်ရေးလုပ်အောင်တွန်းအားပေးတဲ့အနေနဲ့လုပ်တာလို့ပြောပါတယ်အမေရိကန်သမ္မတနဲ့ဆက်သွယ်ရတဲ့အဓိကအကြောင်းကသူတို့နှစ်ယောက်တွေ့ဆုံနိုင်ရေးစီစဉ်ဖို့နဲ့ယူကရိန်းဟာခြားစားနေတဲ့နိုင်ငံတစ်ခုလို့သမ္မတထရမ့်ပြောနေတာတွေရပ်ပြီးအမြင်ပြောင်းသွားစေဖို့ရည်ရွယ်တယ်လို့သမ္မတဇလန်စကီကဆိုပါတယ်။သူနဲ့သမ္မတထရမ့်တွေ့ဆုံရေးအတွက်အမေရိကန်ဘက်ကတစုံတရာကန့်သတ်ချက်ထားတာမရှိဘူးလို့ယူကရိန်းသမ္မတကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ်။
အမေရိကန်ရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရှေ့မတွန်းနိုင်မဲ့ဖြစ်နေချိန်မှာပဲမြောက်ကိုရီးယားကစစ်ရှေ့ထိခိုက်နိုင်စွာရောပါလာနေပြီးနောက်ထပ်ဖိအားတွေတိုးမြင့်သွားမယ့်အကြောင်းသတိပေးလိုက်ပါရစေ။အခြားရင်းက မြောက်ကိုရီးယားမစ်ဆိုင်းတုံးစမ်းသပ်ပစ်လက်မှုတွေကိုပြစ်တင်ရှုတ်ချခဲ့တဲ့ကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ဒီသတင်းပတ်သက်ဆွေးနွေးမှုကိုအမေရိကန်ကစီစဉ်ခဲ့တာလို့လည်းကိုရီးယားဗဟိုသတင်းအေဂျင်စီကဖော်ပြခဲ့တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။လူညွန်ရေးကောင်စီ CEO ကပြင်းထန်တဲ့ရန်လိုတဲ့လုပ်ရက်ဖြစ်တဲ့အကြောင်းလဲမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကကြေညာချက်မှာပြောဆိုထားပါတယ်။ပြည်ထောင်စုတွင်ပတ်တဲ့နျူကလ িয়ার ရေးအလုပ်ဖွဲ့စဉ်စီဝေဝဲတွေတွင်မှာရှင်ပြုံးနိုင်မဲ့ဖြစ်နေရတဲ့အခြေအနေတွေကိုကြော်လွှားနိုင်မဲ့အစီအစဉ်အစ်တွေကိုအမေရိကန်ဘက်ကမတင်ပြနိုင်ခဲ့ဘူးဆိုပြီးမြက်ကိုရီးယားကစွန့်နှွေးဘက်ကနေရုတ်တရက်ထွက်ခွာသွားခဲ့တာပါ။ကုလသမဂ္ဂလူညွန်ရေးကောင်စီကဥရောပသမဂ္ဂ EU ဖွဲ့ဝင်တွေကတော့မြက်ကိုရီးယားအနေနဲ့အမေရိကန်နဲ့အထက်ပြည်ပြေးသွားတဲ့စွန့်နှွေးမှုကိုစိတ်ဆင်နာကောင်းနဲ့ဆောင်ရွက်ဖို့ပြည်ထောင်စုတွင်ပတ်ထဲမှာပဲတိုက်တွန်းထားပါတယ်။မီလာဆန်ကဆက်လို့မြောက်ကိုရီးယားကမစ်ဆိုင်းတုံးပြစ်လို့စမ်းသပ်မှုပေါင်း၁၁ချိန်လုခတ်ပြီးဒီထဲမှာတော့တမ်းမြစ်ခံထားတဲ့ပထိန်တံမစ်ဆိုင်းတုံးတွေလည်းပါဝင်ခဲ့တာပါ။အော်တိုဘာလ၂ရက်နေ့ကစမ်းသပ်ခဲ့တဲ့တာလတ်ပြစ်ပထိန်တံမစ်ဆိုင်းတုံးကဆိုရင်လည်းရင်းကုန်သွေးမုန့်ကနေပြစ်ခတ်နိုင်တဲ့အကြောင်းမြောက်ကိုရီးယားကပြောဆိုထားပါတယ်။
2018ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုပိုလန်နိုင်ငံကဆာရေးဆရာမအိုဂါတိုကာချော့ခ်နဲ့2019ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုအော်စတြီးယားနိုင်ငံကဆာရေးဆရာပီတာဟန်ဂေရိုကိုရွေးချယ်လိုက်ပါတယ်။2018ခုနှစ်တုန်းကနိုင်ငံတကာမန်ဘိုဂတ်ဆုကိုရရှိခဲ့တဲ့ဆာရေးဆရာမအိုဂါတိုကာချော့ခ်ရဲ့ Flight ဆိုတဲ့ဝတ္ထုဟာဆွဲဆောင်ချမ်းမှအဓိပ္ပာယ်ဖွင့်ထားတဲ့ကျင်နာမှုကိုကိုးစားပြုသလိုအတားအဆီးအကာရံတွေကိုကြော်ဖြတ်ပြီးစိတ်ကူးနဲ့ဘဝတရုပ်ဖို့တပွဲဖော်ညွှန်းနိုင်ခဲ့တဲ့အတွက်နိုဘယ်ဆုပေးဖို့ဆုံးဖြတ်ခဲ့တယ်လို့ဆူရွေးချယ်တဲ့ Swedish Academy ကပြောပါတယ်။ဆာရေးဆရာပီတာဟန်ဂေကိုတော့လူသားတို့ရဲ့အတွေ့အကြုံကိုအသေးစိတ်ရောအစွန်အဖျားလေးပါမကြံစူးစမ်းခဲ့ပြီးတော့စစ်မှန်တဲ့ဘာသာဗေဒနဲ့ဖော်ကျူးပြီးလွှမ်းမိုးတက်ရောက်အောင်ဆောင်ရွက်ခဲ့မှုအတွက်ဆုပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကစာပေဆိုင်ရာဆုရွေးချယ်ရေးအကယ်ဒမီမြွာလိမ်မိုင်းဆိုင်ရာအရှုပ်တော်ပုံတွေရှိခဲ့တာကြောင့်ဆုမပေးဖြစ်ခဲ့တဲ့အတွက်ဒီနှစ်မှာ2018ခုနှစ်အတွက်ရော2019ခုနှစ်အတွက်ပါဆုနှစ်ခုကိုပေးတာဖြစ်ပါတယ်။စကားတင်၈ယောက်ထဲကနေ၂ယောက်ကိုရွေးချယ်ခဲ့တဲ့အတွက် Swedish Academy ရဲ့ Nobel Committee ဥက္ကဋ္ဌ Andreas Olsson ကပြောပါတယ်။ Sweden နိုင်ငံ Stockholm မြို့တော်မှာဒီဇင်ဘာ10ရက်ကျင်းပမဲ့ဆုပေးပွဲအခမ်းအနားကြရင်စာပေဆိုင်ရာနိုဘယ်ဆုရှင်နှစ်ယောက်အနေနဲ့ဒေါ်လာ6သိန်း2000လောက်တဲ့ညီများတဲ့ဆုကြီးငွေကိုရရှိကြမယ်အပြင်ရွှေတစိမ့်ဆုနဲ့ဒီပလိုမာဆုလက်မှတ်တွေကိုလည်းရရှိကြမှာဖြစ်ပါတယ်။နှစ်ဖန်တောက်ချနေကြရင်တော့2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုကြေညာမှာဖြစ်ပါတယ်။
ဒီရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ9.79 kHz 1068ည9.19 kHz 15965နဲ့9.25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဂျမီနိုင်ငံဟေးမြို့မှာလူနှုတ်သေဆုံးခဲ့တဲ့ပြစ်ခတ်မှုကိုအခုကအစိုးရရှင်းနေတယ်ဥဆောင်စုံစမ်းနေပါတယ်။မနေ့ကဖြစ်ခဲ့တဲ့ပြစ်ခတ်မှုကတော့အမုံတရားကိုအခြေခံတဲ့ရာဇဝတ်မှုဂျူးလူမျိုးတွေကိုဆန့်ကျင်တဲ့တိုက်ခိုက်မှုဖြစ်အာဏာပိုင်တွေကန့်ကွက်နေတဲ့အကြောင်းလဲဂျမီနီပြည်ရဲဝန်ကြီးကပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံသားတွေပါဝင်လူပေါင်းဒါဇင်နဲ့ချီပြီးဂျူးလူမျိုးတွေထွတ်မြတ်ထားတဲ့ရန်ကုန်ဘာသာရေးပွဲတော်ဆင်နွှဲနေတဲ့ဂျူးပြားကျောင်းတစ်ခုနဲ့စားသောက်ဆိုင်တစ်ခုနီးမနေ့ကပြစ်ခတ်မှုဖြစ်ခဲ့တာပါ။ဂျူးပြားကျောင်းနဲ့ဝင်းမြာပဲဖြစ်ခဲ့တဲ့သံတမန်ကလမ်းပေါ်ကအမျိုးသမီးတူနဲ့စားတော့ဆိုင်တွေကနောက်တစ်ယောက်ကိုပြစ်တက်ခဲ့တာဖြစ်ပါတယ်။အမှုနဲ့ဆက်သွယ်ပြီးလူတစ်ယောက်ကိုဖမ်းဆီးထားကြောင်းအာဏာပိုင်တွေကပြောရင်ပဲတန်တရားရှိသူနဲ့ပတ်သက်တဲ့အချက်လက်တွေကိုတော့ထုတ်ဖော်မပြောကြပါဘူး။ဂျာမန်သတင်းမီဒီယာတွေမှာတော့ဖမ်းဆီးထားသူဟာအသက်28နှစ်အရွယ်ဂျာမနီနိုင်ငံသားစတီဖင်ဘီဆိုသူဖြစ်တဲ့အကြောင်းဖော်ပြထားကြပါတယ်။
ဟောင်ကောင်ဆန္ဒပြသူတွေကြားချက်ချက်ပြင်းပြတုံးနေကြတဲ့လမ်းညွှန် mobile app တစ်ခုကို Apple App Store ကနေဖယ်ရှားလိုက်ပါတယ်ဆန္ဒပြပွဲတွေဘယ်မှာရှိနေတယ်ရဲလုံခြုံရေးတွေဘယ်နားမှာရှိနေတယ်ဘယ်နားမှာလမ်းတွေပိတ်ထားတယ်လဲဆိုတာကိုတုံးဆွဲသူတွေကြားအချိန်နဲ့တပြေးညီအတိပေးပြတာတဲ့ hkmap.live app ကိုရယူ download လုပ်နိုင်တဲ့ App Store ကနေ Apple Company ကဖယ်ရှားလိုက်တာပါဒီ app ကိုသုံးပြီးတော့အကြမ်းဖက်တဲ့ဆန္ဒပြသူတွေအနေနဲ့ရဲတွေဘယ်မှာရှိနေတယ်ဆိုတာသိရှိပြီးခြုံကိုတိုက်ခိုက်နေတဲ့အတွက်ဒီ app ကို Apple App Store ကနေရယူခွင့်ပေးတာဟာအမျှော်မြင်နေပြီးတော့မဆင်ခြင်တဲ့လုပ်ရဖြစ်တယ်လို့တရုတ်အစိုးရပိုင်သတင်းမီဒီယာတွေမှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးနောက်တစ်ရက်မှာပဲ Apple ကအခုလိုဖယ်ရှားလိုက်တာပါ hkmap.live ကို Apple ကသူ့ရဲ့ App Store မှာမူလကတင်ခွင့်မပြုခဲ့ပဲတင်ခွင့်ပြုပြီးသတင်းတစ်ပတ်တောင်မပြည့်ခင်မှာဖယ်ရှားလိုက်တာပါဒီ app ကြောင့်ဟောင်ကောင်ဒေသခံတွေတရားဥပဒေစိုးမိုးရေးဆောင်ရွက်နေသူတွေကိုအန္တရာယ်ဖြစ်စေတာကြောင့်ဖယ်ရှားလိုက်တာလို့ Apple Company ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ အဲ့ဒီ app ကိုဖန်တီးသူတွေကတော့တရုတ်ပြည်မှာကြီးအစိုးရရဲ့ဆွဆွဲချက်တွေကိုပယ်ချပြီးသူတို့ app ဟာရာဇဝဲမှုမြောက်တဲ့လုပ်ရက်တွေကိုဆောင်ရွက်ဖို့ဘယ်တော့မှအားပေးတိုက်တွန်းခဲ့ခြင်းမရှိဘူးလို့တုံ့ပြန်ပါတယ်။အသုံးပြုသူတွေနဲ့အများပြည်သူစီကစုဆောင်းရရှိတဲ့အချိန်နဲ့တပြေးညီသတင်းတွေအချက်အလက်တွေကိုစူးစီးဖော်ပြပေးနေတဲ့ app တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်
။ Indonesian နိုင်ငံလူညွေးဆိုင်ရာဝန်ကြီးကိုဒီကနေ့ဒါနဲ့ထုတ်တက်ခဲ့တဲ့သူနေရာဟာ IS စခန်းဆွေးနွေးဖွင့်နဲ့ဆက်နွယ်တဲ့အုပ်စုတစ်ခုကဖြစ်တဲ့အကြောင်းထောက်လှမ်းရေးအကြီးအကဲကပြောလိုက်ပါတယ်။တက်ခဲ့သူနှူးကကျမအရှရော့တူလာဂျေရီအကျံပဲ့ဖော်ဝင်နေဖြစ်တည်ပြနိုင်တဲ့အကြောင်းထောက်လိုက်ဌာနအကြီးအကဲကဂျကာတာမြို့တော်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါဂျာဘာချမောကဘန်တန်ကလန်ရဲ့မှာရှိတဲ့တက်ဆူကျောင်းဝင်းပြင်ပမှာကားထဲကထွက်လာခြင်းတက်ခက်ခံရတဲ့လွန်ကျွေးဝင်ကြီးဝရန်တို့ကတော့ဝမ်ပိုက်မှာဓာတ်တရားနှစ်ချက်ရခဲ့ပြီးနောက်သုံးဦးကလည်းထိခိုက်ဒဏ်ရာတွေရခဲ့ကြပါရဲ့ရုံးမြင့်တင်ကြားသတင်းတွေမှာတော့တက်ခက်မှုဖြစ်ပြီးတဲ့နောက်အမျိုးသား2နဲ့အမျိုးသမီး2ကိုလွန်ကျွေးတွေကဝမ်ဝမ်ဖမ်းဆီးတဲ့ပုံတွေကိုပြသခဲ့ကြပါရဲ့
Pacific သမုဒ္ဒရာထဲမှာဖြစ်ပေါ်နေတဲ့ Super Typhoon မုန်တိုင်းကြီး Hagibis ဟာဂျပန်နိုင်ငံကိုစနေနေ့မှာဝင်ရောက်တိုက်ခတ်မယ်လို့ခန့်မှန်းထားတာကြောင့်ပြင်ဆင်မှုတွေလုပ်နေကြပါတယ်။ဂျပန်ဘက်ကိုရွှေ့ရှားသွားနေတဲ့ Super မုန်တိုင်းကြီးဟာဂျပန်နိုင်ငံအရှေ့ပိုင်းကမ်းရိုးတန်းဘက်ကိုစနေနေ့ညနေပိုင်းမှာဝင်ရောက်မယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။မုန်တိုင်းကြောင့်အမြင့်ဆုံးလေတိုက်နှုန်းတစ်နာရီကို280ကီလိုမီတာလောက်ရှိမယ်လို့ဂျပန်မိုးလေဝသခန္ဓာကခန့်မှန်းထားပါတယ်။မုန်တိုင်းဝင်တက်ရောက်မှုကကြီးမားနိုင်တဲ့အပြင်မုန်တိုင်းကြောင့်မိုးတီးထန်စွာရွာသွန်းမှု၊လေပြင်းတိုက်ခတ်မှု၊လေကြီးမှုနဲ့ရေမျက်နှာပြင်မြင့်တက်မှုတွေဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်။ Pacific ကမ်းရိုးတန်းနဲ့ထိစပ်နေတဲ့ဂျပန်မြို့တွေမှာတောက်ကြနေတဲ့ကစပြီးတော့မိုးတီးထန်စွာရွာနိုင်ပြီးလှိုင်းကြီးဒီရေမြင့်တက်မှုတွေကြောင့်ရေကြီးနိုင်တယ်လို့ဂျပန်မိုးလေဝသဌာနကသတိပေးထားပါတယ်။ Hagibis Super မုန်တိုင်းကြောင့်စနေနေ့ကျရင် Yokohama နဲ့ Toyota မြို့တွေမှာကျင်းပမယ့် Rugby ကမ္ဘာဖလားပွဲစဉ်တစ်ခုကိုဖျက်ထားရပါတယ်။စူဇူကာမြို့မှာကျင်းပမယ့် Formula 1 မော်တော်ကားအမြန်မောင်းပြိုင်ပွဲကိုလည်းဖြတ်ကောင်းဖြတ်ရနိုင်ပါတယ်။တိုကျိုမြို့တော်မှာရှိတဲ့ဟာဒီဒါနဲ့နာရီတာနိုင်ငံတကာလေဆိပ်တွေကနေပြည်တွင်းပြန်တမ်းပြေးဆွဲနေတဲ့လေယာဉ်ခီးစဉ်အားလုံးကိုစနေနေ့မှာရပ်ထားမယ်လို့ဂျပန် ANA လေကြောင်းလိုင်းကအသိပေးထားပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မလို့ညင်ညာပေးသွားတာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ရခိုင်ပြည်နယ်မြောက်ပိုင်းကထိုက်ပွဲသတင်းနဲ့စကြပါတယ်။စီးတက်မာနေရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်တောင်တရာကြီးရွာဘက်မှာမြမစစ်တပ်ရဲတပ်မော့ကိုအေးရခိုင်လက်နက်ခိုင်အဖွဲ့ကဒီကနေ့မနက်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေနဲ့တပ်မတော်တာဝန်ရှိသူတွေကပြောပါတယ်။မြင်းများမြို့နယ်ဘက်မှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ဘူဒီရောင်မျိုးက NLD ရုံးသားမှလည်းဘုံပေါက်ကွယ်မှုဖြစ်ပွားခဲ့ပါတယ်။မတည်ငြိမ်သေးတဲ့ရခိုင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော်နိုင်ခွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်တောင်တရာကျေးရွာဘက်မှာမြန်မာရေသတင်းမောတစ်စီးကိုရခိုင်လက်နက်ကန် AA ဖွဲ့ကနေဒီမနက်မှပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သနာချုပ်ကမ္မတော်ပြောခွေရဘူမှုကြီးဝင်းစောဦးကပြောပါတယ်။
အန္တရာဆိုတာကတော့ကျွန်တော်တို့အဲ့မှာဟိုကန်ထိုးရင်ပေါ့နော်ကန်ထိုးရင်ကကျွန်တော်တို့အဲ့ဒီဟိုမင်းကြီးရဲ့အတိုင်းပေါ့မသွားတာတော့ဆိုတာပေါ့သွားတဲ့အခါကို AA ကဒီဝေးရနေတန့်ပြတာအဲ့ဒီကောင်းတရာနာအပီပညာညံ့ပြတာပါအောင်ပြေ
ကောင်းတရာချေးဝါသားတူကတော့ AA ဖွဲ့ကနေမေယူမြစ်တက်ကတတ်မတော်စစ်ရည်ရင်ကိုပြစ်ခတ်တာဖြစ်ပြီးတင်းမောဘက်ကထိခိုက်မှုအနည်းငယ်ရှိတယ်လို့ပြောပါတယ်
မနေ့ကကိုနိုင်ဝန်ကြီးကကမြမတက်မလို့ရေတပ်တင်မောကကကျွန်တော်တို့တောင်းတရားချေးရောနေကြီးမြစ်ထဲမှာပေါ့အဲ့ကမ်းလမ်းမှာကျွန်တော်လက်ဖက်ချစ်တဲ့မှုကြည့်တော့ခိုင်လာမှာနေရတော့ဖြစ်ခဲ့ရောက်တယ်ဒီကကကကုန်းမောကပေါ့ဟိုကရေချောင်းအဲ့လိုမျိုးချစ်တဲ့မှုပြကြတာအဲ့မှာရေတပ်တင်မောနေဖြစ်သွားတယ်ချီရသူတို့ကပြန်ပြီးတက်သွားတာပေါ့လေ
ပြစ်ခတ်ခံရတဲ့ရေတပ်တင်မောဟာသမိလန်းနဲ့ရေမြက်ချေးရောဘက်ကိုဆက်လာပြီးကန့်သက်ပြစ်ခတ်မှုတွေကြောင့်ရေမြက်ချေးရောသားတွေကလည်းရွာကနေတိမ်းရှောင်နေရပါတယ်။ပြီးခဲ့တဲ့လတွေတုန်းကလည်းမြေပုံမြို့နယ်ရတိတ်တောင်မြို့နယ်နဲ့စစ်တွေမြို့နယ်ဘက်မှာလည်းမြန်မာရေသတင်းမောတွေမကြာခဏအစစလို့တိုက်ခိုက်ခံနေရပါတယ်။ဒီကနေ့မှလည်းမင်းပြားမြို့နယ်ဘက်မှာမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့တယ်လို့ထိန်ပင်အုပ်စုအုပ်ချုပ်ရေးမှူးဦးညူမောင်သိန်းကပြောပါတယ
်။ဒီလိုလိုစီမောင်းတပ်ပါချီကျန်လို့မဖာလေးမယ်ရဘဲဝင်လာကလာနာတယ်ဒီကပြောပါတောက်မှုမှာပါကျွန်တော်ဒီကိုလာရီခွေလာကပေါ့ခါပါစနေလောက်ရှိပြီးကြလာမှာ
အနောက်ပိုင်းတိုင်းစစ်စနာချုပ်သတ်မတော်ပြောခွေရပူမှုကြီးဝင်းစော်ဦးကဒီမနေ့မင်းပြားမြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားကြောင်းအခုလိုပြောပါတယ်
မင်းပြရဲ့အခြေခံမှာတန်းပြောင်းရဲ့အခြေခံမှာတော့ဒီနေ့နေနေရှင်းနေပြီးတော့မှစီးပွားမှုတွေကိုရှိတာတော့ရှိတယ်။ဒီလိုလေအဲစီးပွားမှုဖြစ်တာတော့ဘာမှတော့ထိခိုက်တန်ရ
ရေတိတ်တာမြုပ်နယ်တွင်ရေသတင်းပေါ်ပြစ်ခတ်မှုနဲ့မင်းပြမြုပ်နယ်ဖက်တိုက်ပွဲချင်းတွေကိုသိရှိဖို့အေအေပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေဖြင့်ဘုံပေါက်ကွဲမှုတွေပါဖြစ်ပွားနေတာပါ။ ဒီခိုင်းပြည်နယ်ဘူရီတောင်မြို့ပန်းစင်ချောင်းသရရှိဘက်ကအနေနဲ့ဒီရုံးတဲ့နေမှာဒီနေ့မနေ့မှာဘုံဒလုံးပောက်ွက်ခဲ့တယ်လို့ဘူရီတောင်မဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးမောင်ကျော်စံကခုလိုပြောပါတယ်
ဒီနေ့ချက်လိုက်တော့မှဘူဒီတော်ရဲ့ချက်ဖက်ကလာပန်းစင်ချောင်းကြီးတဲ့အဲ့ဒီချောင်းတရားရဲ့ဟိုချက်ဖက်မှာငရဲ့ဘုံချော်မှာပေါက်တာဇလုံးလေးပေါက်တာငရဲ့ဘုံရွာဆိုတော့အဲ့ဒီတန်းကနေတမစကခဆင်းကားကိုသွားလိုက်နှမ်းပေါ့ကာလနာမှာတော့အန်ရီရုံအစ်စ်ဖွင့်ထားတာကြီးတယ်အဲ့ဒီနားမှာပေါက်လို့ပြောတယ်ဘုံပေါက်ွက်တဲ့နေရာဟာရဲပိုင်နေမီမဟုတ်ပဲနေချမ်းဆောက်တအုပ်ချုပ်နေမီဖြ ဒီနေ့မဟုတ်ဘူးတခါရင်အခြေဘက်ကိုဆိုရင်နေချောင်းကအေးကပတ်စားတဲ့နေရာဆိုတော့ရေကိုဆုံးသွင်းတော့လေသူတို့ကအပြင်းမပေးနိုင်ဘူးပူရီတောင်မြို့နယ်ထွေထွေအုပ်ချုပ်ရေးမှုအုပ်ရွှေလှအောင်ကတော့ပူရီတောင်မြို့တွင်ဒီမနေ့မှာဘုံပွားကွဲကြောင်းအတိပြုပြောပါတယ်ဒီတိုင်းပေါက်ကြတာပဲအလုံးပဲဟာအခြေဘက်ကမရှိဘူးတို့ကဒီကလူတွေမရှိဘူးလမ်းတော့လမ်းပေါ်ပဲဒါမဲ့လူချက်တော့ပြက်လာမရှိတဲ့အ
ปีกระเอาตัวบาลาคนยานี่กันเลยมีบ่มีอยู่เนี่ยสัญญ์เจียวอุสุอินจีเจียวก็มีรูมีดูฮะเลยตอนเรามาทิ้งไว้ใช้ยากันเลยปงปังเวบีชิดออกมาตายยาพินาญาสิกันเลยตายยาสิเดียรูมีกูอันเสียงกันเลยมักวิเสียงกูปูสังกูตันเนียบาร์เลยเนี่ยมาตามรอนเนี่ยยังใครเล่นกันพอดูจ้าพี่ปอดเนี่ยไต่ไปเสลาตาด้วยปงปังเวมัวบ่าวเองอายาตันตีสมุเชื่อใจเจ้าสิ่งนี้ที่ใครตายยาสิดูตียานเสกันสิ่งนี้ลูกยังใครพินาญลุตตะกูเสลี่ยก็พิอบาร์เลยขมิ้น
ခိုင်မြောက်ပိုင်းကတော့စိုးချင်နေတဲ့ပတ်သက်ပြီးတော့ဗီဒီယိုတွေနောက်နိုင်ခွင့်ပြပြသွားတာဖြစ်ပါတယ်။ဒီနေ့ကြော်ကြရက်ထက်နေတဲ့ညဉ့်ညဉ့်ဆွေးနွေးပွဲတွေပြန်လဲစတင်နိုင်ရေးအတွက်ဆွေးနွေးကြမယ်။
ဟုတ်ကဲ့တနင်္ဂနွေနေ့ပြခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စစ်ဘောရဲ့ငင်းကြဲလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSTCA ကိုထိုင်းနိုင်ငံချင်းမာမြို့မှာဒီကနေ့မနေ့စတင်ခဲ့တာပါဒီစီဝေးမှာအဓိကဆွေးနွေးသွားမယ့်အချက်တွေကို PPSTA ရာယူခေါင်းဆောင်ပိုချိုကြီးရွတ်စစ်ကအဖွဲ့အမှားစကားမှာအခုလိုထည့်သွင်းပြောဆိုပါ
ကျွန်တော်ခဲ့တဲ့မိမိတို့ရန်ကြည်အေကိုကောက်စားတယ်များနဲ့အစိုးရကောက်စားတယ်တို့ရအလို့တပေါ်တို့ဆုံးမှုရလာတွေ့ရန်ကြည်လက်မြစ်ပြီးအခမ်းအနားကျင်းပရဲ့ရင်းချမ်းရဲ့လုပ်ငန်းကျင်နဲ့ချက်တတ်တဲ့အခြေရပါတဲ့အကြောင်းအရာတွေကိုဒီအစီအဝဲမှာအထေရအောင်အခြေအနေဆွေးနွေးတော်ဖို့ရှိပါတယ် ဆက်လက်ပြီး2020မှာရွေးကောက်ပွဲရှိနေတာကြောင့်ရွေးကောက်ပွဲမတိုင်မီမှာငင်းချမ်းရေးလုပ်ငန်းစဉ်နဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်လိုအပ်တဲ့အခြေခံအုံမြင့်တွေကို21ရာစုပင်လုံးမှာချမှတ်အတည်ပြုဖို့လဲလိုအပ်ကြောင်းနဲ့ဒါမှသာ2020အလွန်မှာငင်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလုပ်ငန်းစဉ်တွေဟာဖြောင့်ပြူးမှဖြစ်ကြောင်းလဲအဖွဲ့မိန်ခွန်းမှာထည့်သွင်း နိုင်ဖို့ဆိုရင်ဒီစည်းဝေးရဲ့ဆုံးဖြတ်ချက်တွေဟာအရေးကြီးမှဖြစ်ကြောင်းပြောပါတယ်
။အဓိကတော့သူတို့နိုင်ရမကြည်ဘူးလည်းဖြစ်နေတယ်စည်းဝေးရမကြည်ဘူးလည်းဖြစ်နေကိစ္စတွေဖြစ်ရှင်းနိုင်မှုပါပဲ။ဒါမဲ့လောလောဆယ်မှာအဲ့ဒါဖြစ်ရှင်းဖို့တဲ့ပိုးအရေးကြီးတဲ့ကတော့2020မှာဆက်တဲ့ရာသီတော်ဆိုနေရင်းလာတော့လို့ဖို့ဆိုတော့နှစ်ဖက်စလုံးကလည်းအားစည်းစားရှိတယ်။ဘာဖြစ်လို့လဲဆိုတော့နောက်ဆိုရေကောက်ပွဲပြီးပါဒီငယ်လူ90ဆက်ကယ်ရီလောက်တော့လိုအပ်တယ်လို့ဆိုတော့နှစ်ဖက်စလုံးကယူဆနေတာပေါ့
ပြီးခဲ့တဲ့တတိယအကြိမ်27ရာစုပင်လုံးအစည်းအဝေးမှာကြည်တော်စုကအခွင့်မထွက်ရင်းတဲ့တက်တွေပြန်လည်ပေါင်းစည်းရေးကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်ညှိနှိုင်းမရတာကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်တွေဟာရပ်တန့်နေခဲ့ပါတယ်ဒီတားစီတွေကြော်ဖြတ်နိုင်ဖို့အတွက်ပြီးခဲ့တဲ့ PPST အစည်းအဝေးမှာညှိနှိုင်းရေးအဖွဲ့နှစ်ဖွဲ့ကိုဖွဲ့စည်းပြီးအစိုးရနဲ့ဆွေးနွေးတာတွေရှိခဲ့ပါတယ်
။ကုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံဘက်ကသတင်းကိုမပြောခင်မှာအခုတခါတော့ထိုင်းလိချွန်းလူသတ်မှုနဲ့ဆိုင်တဲ့သတင်းကိုပြောပြသွားဖို့ရှိပါတယ်။ ထိုင်းနိုင်ငံမှာလေကျွန်းလူသားမှုနယ်တည်တံပေးခံရတဲ့မြန်မာရှေ့ပြောင်းလူငယ်တအုပ်ကိုပြည်တံလျှော့ပေါ်ပေးရင်ထိုင်းပြည်မြန်မြန်ထံအတနာခံစာတင်သွင်းဖို့ဘန်ကောက်မှာရှိတဲ့မြန်မာတရုတ်ကတမ်းမကြီးဦးမျိုးမြင့်တန်ဦးဆောင်ပြီးတော့ထိုင်းရှင်နေများကောင်စီကတာဝန်ရှိသူတွေနဲ့အော်တိုဘာ၈ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။ယူကန်ကိုတော့အော်တိုဘာ၂၁ရက်နေ့မှာအပြီးသက်တင်နိုင်ရေးအတွ
ကိုဝင်းစော်ထွန်းခေါ်ကိုရေပြိုးလို့ပေါ်ချမှတ်ထားတဲ့ပြည်တံလျှော့ပေါ်ရေးအတွက်အတနာခံစားတင်းလုပ်ငန်းစဉ်နဲ့ပတ်သက်လို့ထိုင်းရှင်းနေများကောင်စီကတာဝန်ရှိသူတွေမြန်မာနိုင်ငံဘက်ကဥပဒေကြမ်းကျင်သူတွေမှုကင်းတက်ဖွဲ့ကတာဝန်ရှိသူတွေဟာအော်တိုဘာလ၁၀ရက်နေ့မှာမငေါမျိုးကမြန်မာတန်ရုံမှာတွေ့ဆုံပြီးဆွေးနွေးခဲ့ကြတာပါအယူခံနောက်ဆုံးတင်ရမယ်အော်တိုဘာလ၂၀ရက်နေ့ ไปที่นี่มาท่องที่อีกอ่ะนครสมุทรสาครที่สองที่เราหายออกแล้วอะไรแกอะไรเนี่ยตายอยู่ในมันตัวช่วยเหลือได้ปะไปที่นี่มาโอ้ตั้งแต่ไหนฮะเราเนาะทุ่งมาที่เราตายอยู่ไปกันเลยคนอาการตัวเลยสิริเย่คนอาชีพอะไรก็มุ่งจ้องจ้องต้องการจะสิริเย่โอ้รู้อะไรสมาบีเฉลี่ยทุกขั้นเจ็ดกูแต่มาที่อ่ะ
ชาบีอันเอ็กซ์ตัวอาจจะทำมาดีกว่าไรแต่น่าขันอะไรมาตัวตามวันพันเนี่ยบางอย่างมีบ่เลยยี่มาเนี่ยงั้นก็ผู้บริหารสัญญาตามวันสิ่งดูดีกันเลยแต่น่าขันจะตีด้วยผู้บังสุนีมุรีลูกเขยบีเนี่ยมาลุงเนี่ยนะอู้เพียงเนี่ยลุงยาวยีด้วยท้ายเจ้าอุจิธานาเนี่ยเลยเอาตัวว่าละกูยันเนี่ยมาตัวยาวสุนีมุรีลูกเขยเลยลุเลสุบาร์เลย
ยังสุนีเดียวยงก็ยังมูฟิเต้ตัวพิงโซงลาบาร์เลย
ยี่สิบหกเนี่ยมันเดี๋ยวเราไปดูที่ลุงเงี้ยนะอุ้ยพี่เต้ขนาดเนี่ยที่เป็นมีลาลูกตะขันยาเนี่ยเลี้ยงลูกตามมูเนี่ยปัตตาลูตีแรงปีนขึ้นขนาดยาเนี่ยมาเสียบลูกเงี้ยนะอุ้ยด้วยท้ายหนึ่งเนี่ยที่ยาลูกโตจูกูอ่ะคุณเนี่ยเอาก็ลานนั่งสักกูยันเนี่ยมาติงเก็บไปไหมตีแรงไม่หัวทำไมตีจูบไปเลยจ้าจ้า อุ้ยแล้วเจ้าอย่าน้าเท่าลูกสาวอย่านี่แหละกงสุนทรวิพีไปเลยอะคู่ท้ายดีมีเนี่ยทางกูแต่น้ากันนะจริงๆฮะตัวหนูอุ้ยจีเรียนย่อใจยี่ตัวน้าสงจูจ้าเจ็บไปเลยยี่มาเสียใจลูกแต่มาทำไมจีเลี้ยงเราลูกกันนี่เด็กก็ต่อไปที่จุดพิเศษเลี้ยงมาน้าเท่าสิริกูเนี่ยสติมาละมาพี่เด็กลูกเนี่ยนู้นสติแข็งแรงว่ะดีมุ่งมาเนี่ยมาเสียใจลูกเนี่ยพี่เด็กกูวิ่งสองท่อนเนี่ยกูจะเลี้ยงลูกลูกตั้งมุ่งมาเลี้ยงมุ่งที่สิริอย
Syria နိုင်ငံဘက်ကသတင်းကိုပြောပြကြပါတယ်။ Syria နိုင်ငံမြောက်ပိုင်းနယ်စပ်ကခြေရွာတွေကို Turkey စစ်လေရင်တွေနဲ့လက်နက်ကြီးတွေနဲ့ဗိုလ်တပ်နဲ့အစိုးရပိုင်းကပြစ်ခတ်တိုက်ခိုက်ခဲ့ပြီးတော့ Turkey ထောက်ပံ့ပေးထားတဲ့ Syria ပြည်သူစစ်ကဝင်ရောက်တိုက်ခိုက်နေတာကြောင့်အရသာထိခိုက်မှုတွေရှိနေပါတယ်။ Syria မြောက်ပိုင်းကနေ American တပ်တွေထွက်သွားပြီးမကြာခင်မှာပဲကတ်ထိန်ချုပ်ထားတဲ့အိတ်ဒေသတွေကိုဝင်ရောက်ဆစ်ဆင်မယ်လို့ Turkey သမ္မတ Recep Tayyip Erdogan ကကြေညာခဲ့တာပါ။အခုလို American တပ်တွေပြန်ရောက်သွားဖို့သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်ဟာ Syria ကကြမ်းဖက်မှုဝါဒဇွဲအဖွဲ့တွေကိုတိုက်ခိုက်နေတဲ့ American ရဲ့အရေးပါတဲ့မဟာမိတ်ကိုတစ္ဆာဖောက်လိုက်တဲ့လုပ်ရဖြစ်တယ်လို့အတော်များများကရှင်းပြနေပါတယ်။အခုလို Cut ဒေသတွေကိုတူရကီကဝင်ရောက်ဆစ်ဆင်တာကိုအမေရိကန်သမ္မတကရှုတ်ချပစ်တင်ပေမဲ့တပ်တွေရုတ်လိုက်တဲ့ကိစ္စကိုတော့သူ့ဘက်ကမှန်ကြောင်းခုခံပြောဆိုခဲ့ပါတယ်။တူရကီနဲ့ကတ်ဂျာရာစုနှစ်နဲ့ချီဖြစ်နေတဲ့ဒီပဋိပက္ခအတွင်းမှာအမေရိကန်တွေဝင်မပါတင့်ဘူးလို့လည်းဆိုပါတယ်။ VOA သတင်းတော်ဇလာတီဆာဟုတ်ရဲ့သတင်းလောက်ကိုကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်တွေကြောထောက်နောက်ခံပေးထားတဲ့ကတ်တပ်ဖွဲ့တွေကိုနေဆက်ကနေပြီးတော့မောင်းထုတ်မယ်ဆိုပြီးတော့တူရကီသမ္မတအာဒိုဝန်အချိန်ချင်းကျုံးဝါနေတာမလို့အခုလိုမျိုးတူရကီဘက်ကစစ်ဆင်ရေးတွေလုပ်လာမယ်ဆိုတာကတော့မျှော်လင့်ပြီးသားပါ။ဆီးရီးယားနိုင်ငံတွင်းကရပ်သားတွေနဲ့ဘာသာရေးလူနည်းစုတွေကိုထိခိုက်အောင်လုပ်လာမယ်ဆိုရင်တော့တူရကီစီးပွားရေးကိုပြတ်သွားအောင်လုပ်ပြမယ်ဆိုပြီးသမ္မတထရမ့်ကတူရကီကိုသတိပေးခဲ့ပါတယ်။ဒါပေမဲ့လို့တူရကီနဲ့ကတ်ဂျာမာရှိနေတဲ့ရာစုနှစ်နဲ့ချီကြတဲ့ပြည်ပခါတွေတွင်းမှာတော့အမေရိကန်ပါဝင်ပတ်သက်မှာမဟုတ်ဘူးဆိုပြီးတော့ဒီတက်တွေသူရုပ်ခဲ့တဲ့ကိစ္စကိုသမ္မတထရမ့်ကခုခံဖြေရှင်းခဲ့ပါတယ
်။ They've been fighting each other for centuries. They've been fighting each other for hundreds of years. This has been going on.
သူတို့တွေအပြန်အလှန်တိုက်နေကြတာရာစုနှစ်နဲ့ချီကြာနေပါပြီနှစ်နဲ့ချီတိုက်လာကြတာအခုထက်ထိပါပဲကျွန်တော်တို့ကအဲ့ဒီကြားထဲရောက်နေခဲ့ပါတယ်အဲ့ဒီတုန်းကရက်30လောက်ပဲနေမယ်လို့မှန်းထားခဲ့တာနှစ်နဲ့ချီကြာသွားခဲ့ပါတယ
်ဗုဒ္ဓဦးနဲ့ဆော်ပိုင်းတို့ကတူရကီတိုက်ခိုက်မှုကြောင့်ခရစ်ယာန်ဘာသာဝင်ဇနီးမောင်နှံနဲ့ကလင်းငယ်တွေပါဝင်ရပ်သားတော်များများထိခိုက်သေးဆုံးခဲ့ရတယ်လို့ဆီးရီးယားမြောက်ပိုင်းသတင်းတွေအရသိရပါတယ်ကတ်လွတ်မြောက်ရေးတပ်ဖွဲ့ဖြစ်တဲ့ Syria Democratic Forces ပြောခွင့်ရသူမူစတာဖာဘာလီက VOA ကတ်ဘာသာစကားဌာနကိုပြောမှာတော့အမေရိကန်တွေရဲ့အကူအညီမပါဘဲနဲ့လေသူတို့အနေနဲ့ရင်ဆိုင်တိုက်ခိုက်သွားမှာဖြစ်တယ်လို့ဆိုပါတယ
်အမ်နတ်ဘေချာရနမ်ဟီဇေကီနာဘာဘေချာရန
We are not helpless. We are not a force in desperation. We are able to join the international coalition.
ကျွန်တော်ကအမြင်နဲ့ဒီလိုမဟုတ်ပါဘူး။စိတ်ပြက်လက်ပြက်ဖြစ်နေတဲ့တပ်ဖွဲ့မဟုတ်ပါဘူး။ကျွန်တော်တို့မှာရှိတဲ့လက်နဲ့အနိုင်ငယ်နဲ့ IS တွေကိုတိုက်နေတဲ့နိုင်ငံတကာတပ်ဖွဲ့တွေနဲ့ပူးပေါင်းသွားပါမယ်။အကြမ်းဖက်ဝါရဇွဲတိုက်ခိုက်မှုမှာအတွေ့အကြုံကောင်းကောင်းရှိပြီးတော့အောင်မြင်မှုတွေရထားတဲ့တိုက်ခိုက်ရေးသမားတသိန်းလောက်ရှိတာမလို့နောက်ထပ်လက်တွဲပဲတစ်ကိုရှာသွားနိုင်ပါတယ်။ဒါပေမဲ့လည်းအမေရိကန်တပ်တွေနဲ့ဂုံတိုက်ခါရှိရှိမိတ်ဆွေကောင်းပီပီတာတာနဲ့9နှစ်လောက်လက်တွဲခဲ့ပြီးတော့အခုသူတို့ဘက်ကရုတ်တရက်ကြီးမဟာမိတ်ဖြစ်လိုက်တာဆိုတော့ကျွန်တော်တို့အတွက်အခမ်းအခက်ပါတယ်
။ဥရောပသမဂ္ဂနေတိုးနဲ့အရက်ခေါင်းဆောင်တွေလူခွင့်ရေးအဖွဲ့အစည်းတွေကတော့အခုလိုမျိုးတူရကီရဲ့ထိုးစစ်ဆင်မှုကိုဝေဖန်ပြစ်တင်ကြပြီးတော့တူရကီရဲ့အခုလုပ်ရဟာဆီးရီးယားမှာဖြစ်နေတဲ့လူသားလူမှုအကျပ်တဲကိုပိုးပြီးတော့ဆိုးလာစေလိမ့်မယ်လို့သတိပေးပါရတယ်။ဆီးရီးယားဒုက္ခသည်လေးတန်းလောက်ဟာလက်ရှိတူရကီနိုင်ငံမှာခိုလုံနေတာမို့လို့ဒီလူတွေပြန်မှုအချိန်ရောက်နေပြီလို့တူရကီသမ္မတကပြောပါရတယ်။အရိကဒုက္ခသည်တွေနဲ့ VUE cut ပါတာစကားထဏာကတော့ရောက်တွေ့ဆုံခဲ့ရမှာဆီးရီးယားဒုက္ခသည်တွေကသူ့ရဲ့သဘောထားကိုခုလိုပြောခဲ့ကြပါတယ
်အာရဘိုတရက်မဒလာ
အာရဘိုအက်ဆိုင်လ်ဖရမ်ယ
နီနဲ့နမလာမ
လေးကအားတီကပြပြထပ်ပြေးခဲ့ရပါတယ်အဲ့ဒီနေရာကိုကတ်လူမျိုးတွေရောက်လာပြီးအခြေချနေကြပါတယ်ဒါကြောင့်အခုတူရကီစစ်တပ်ရဲ့စစ်စင်ကိုကျွန်တော်တို့ကထောက်ခံပါတယ်အဲ့ဒီမှာလုံုံပေးခဲ့ပြီဆိုရင်ကျွန်တော်တို့ဆီးရီးယားကိုပြန်မှာပါအ
နာဝလ်နတ်စ်နာဂါဇာဒလာဒီ
I will be the first one to return
ကျမဆိုရင်ကျွန်တော်ပထမဆုံးဖြစ်နေမယ်ဒီမှာတရက်တောင်မနေကြပါဘူးဒီကကျွန်တော်တငယ်ချင်းအများစုကလည်းချက်ချင်းဆိုသလိုပြင်ညင်ကြတယ်ဒီမှာနေရတာပြင်ပန်းနေပြီ
ဗျာ We are hoping that this operation will result in victory
အခုစစ်စင်ရေးတွေအောင်မြင်မှုမျှော်လင့်ပါတယ်အဲ့ဒီမှာလုံလုံကြုံကြုံဖြစ်ပြီဆိုတာနဲ့တူရကီကနေကျွန်တော်တို့တိုင်းပြည်ကိုပြန်မှာပ
ါဒါပေမဲ့လည်းဆီးရီးယားနိုင်ငံတွင်ရှစ်နှစ်ကြာအကြမ်းဖက်မှုတွေမငြိမ်သက်မှုတွေကြောင့်ဆီးရီးယားနိုင်ငံတွင်ကဘယ်အစိတ်ပိုင်းကိုမဆိုလုံခြုံရေးအရာအာမခံချက်ပေးနိုင်မှုကတော့ဝေးနေအောင်မှာဖြစ်ပါတယ်ခင်ဗျာ
ဥဒါညုံပြောပြသွားတာဖြစ်ပါတယ်ဒီမြန်မာပိုင်းရဲ့ခြားသမီးနဲ့ညနေခင်းအစည်းအဝေးကို line လို့မိတဲ့79 19နဲ့25ရောက်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကုရောသတင်းချင်းချုပ်ကိုကိုအောင်လွင်ကတလဲကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာတူရကီစစ်တပ်ရဲ့ထိုးစစ်တွေဟာအကန့်အသတ်နဲ့တာဝန်ခံမှုရှိတဲ့အချင်းဘက်ဝါတာတိုက်ဖြတ်ရေးရည်မှန်းချက်နဲ့အညီဖြစ်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ထိုးစစ်ဆင်တိုက်ခိုက်ခံရတဲ့ကတ်တပ်ဖွဲ့တွေကတော့လူမျိုးတွန်းအောင်ရှင်းလင်းခံရမယ်ဖြစ်ကနေကဲတင်မှုအကူအညီတောင်းခံထားကြတာပါတူရကီဆွေးရကအချင်းဘက်သမားတွေအဖြစ်သတ်မှတ်ထားတဲ့ကတ်တပ်ဖွဲ့တွေပေါ်အချင်းယူပြင်ဆင်ထားတဲ့ဆက်ဆင်ရေးတွေကိုတော့မနေ့တုန်းကပဲတူရကီစစ်တပ်ကစတင်လိုက်တာလည်းဖြစ်ပါတယ်စူရင်လာတဲ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တယ်လီဖုန်းဆက်သွယ်စကားပြောမှုအတွင်းအချက်ကင်တောက်ဆိုတာမျိုးမရှိခဲ့တဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကဒီနေ့ပဲပြောလိုက်ပါတယ်ယူကရိန်းကိုအမေရိကန်ကပေးမဲ့စီးရီးထောက်ပံ့ဒေါ်လာတန်းရာချီကိုမပေးသေးဘဲစိုင်းထားတယ်ဆိုတော့သူတို့နှစ်ယောက်ဖုန်းပြောတဲ့အချိန်တုန်းကသူမသိခဲ့တဲ့အကြောင်းသမ္မတကသတင်းတောက်တွေကိုပြောဆိုလိုက်တာပါအမေရိကန်ရဲ့နျူကလ িয়ার ရေးဆွေးနွေးမှုရှင်းလင်းမတွန်းနိုင်မဲ့ဖြစ်နေရချိန်မှာပဲမြောက်ကိုရီးယားကစိတ်ရှည်တိကျနိုင်စွာရောပါလာနေပြီးနောက်ထပ် PR တွေတိုးမြင့်သွားမယ့်အကြောင်းဖိပေးလိုက်ပါတယ်။မချန်သေးရင်ကမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်ပစ်လုံမှုတွေကိုပြစ်တင်ရှုတ်ချတဲ့ကုလသမဂ္ဂလူညွန်ကြီးကောင်စီရဲ့ဒီဇင်းဘတ်တဲဆွေးနွေးမှုကိုအမေရိကန်ကစီစဉ်တာလို့လည်းမြောက်ကိုရီးယားကဆက်ဆွဲနေတာပါ။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆန်ရဆွေးနွေးညှိနှိုင်းမှုတွေဒီနေ့ဝါရှင်တန်မှာပြန်ဆကြမှာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လစ်တစာနဲ့ဗန်ဒိုင်းဝန်ကြီးစတီဗင်မနီချင်တို့ဟာတရုတ်ဒုတိယဝန်ကြီးချုပ်လီဝေးဦးဆောင်နဲ့ကိုယ်စားအဖွဲ့ကိုကြိုဆိုမှာဖြစ်တဲ့ကြောင်းလဲအင်ဂျီရောကဒီနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။
သတင်းချင်းညုပ်ကိုကိုအောင်လွင်ကြီးညာပေးခဲ့တာဖြစ်ပါတယ်အစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျူဂီလ်ဖြစ်ပါတယ် VOA American အတန်ညာပိုင်းမြန်မာဘာသာအစီအစဉ်လေးကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line to meter 25 32 51နဲ့ line meter 190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.
From Washington, this is VOA News.